ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ။ပထမကြိမ်လွှတ်တော်ရဲ့2012ဂျာဘက်ရွေးကောက်ပွဲကာလမှာ NLD ကလွှတ်တော်တဲ့ကိုစတင်ပြီးရောက်ရှိလာခဲ့ပါတယ်။ NLD ပါတီလွှတ်တော်တဲ့ရောက်လာပြီးပထမဦးဆုံးတင်တဲ့အဆိုကတော့အဆိုအဖွဲ့မှတာဝန်ယူထားတဲ့နိုင်ငံတော်သမ္မတနဲ့ဝန်ကြီးများရဲ့ပိုင်ဆိုင်မှုကိုကြီးညာပေးဖို့အဆိုတင်တာဖြစ်ပါတယ်။ဒီအဆိုကိုပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်လိုက်တော့ကျန်းခါရေးပါတီအများစုကြီးစိုးထားတဲ့အတွက်ရှုံးနိမ်ပြီးတော့အဆိုအတီမဖြစ်ခဲ့ကြောင်းကြေညာခံရပါတယ်။ဒီအဆိုကိုတင်လိုက်တာနဲ့ပိုင်ဆိုင်မှုတွေအစမတန်များပြားနေတဲ့ဌာနဆိုင်ရာအကြီးအကဲတွေဟာထိတ်လန့်တုန်လှုပ်သွားခဲ့ပါလေ။ချက်ချင်းဆိုသလိုပဲတားရီသမီးတွေတူတွေတူမတွေလရင်တပည့်တွေနာမည်နဲ့ပိုင်ဆိုင်မှုတွေကိုလွှဲပြောင်းပေးကြလို့စာချုပ်စာတမ်းသမားတွေတောင်ပစ္စည်းပြတ်သွားတဲ့အထိရောင်းကောင်းခဲ့တယ်လို့ကြားသိရပါတယ်။သမရာကြီးဦးသိန်းစိန်ကလည်းလူထုကိုထုတ်ပြန်ကြေညာခြင်းမရှိပေမဲ့သူ့ရဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုစာအိတ်နဲ့ချိတ်ပိတ်ပြီးသမရထံတင်ပြရမယ်လို့အမိန့်ထုတ်ပြန်ညွှန်ကြားခဲ့ကြောင်းသိရပါတယ်။ဒီလို NLD ကအစိုးမတင်ခင်မှာကျွန်တော်တို့ကြန့်ခိုင်ရေးကစိတ်တူကိုယ်တူလူငယ်လူလတ်အမတ်တစုဟာနိုင်ငံတော်ဝန်လုံးခွာချရေးအစီအစဉ်ကိုစိတ်ကူးမိခဲ့ကြပါတယ်။မြန်မာပြည်မှာနေတဲ့မြန်မာနိုင်ငံသားအားလုံးမိမိပိုင်ဆိုင်မှုကိုထုတ်ဖော်ကြေညာလိုက်ဖို့ဖြစ်ပြီးအဲ့လိုကြေညာလိုက်မယ်ဆိုရင်ခွန်ဆောင်စရာမလိုဘူး။ Zero Valence လို့ခေါ်တဲ့အားလုံးတပြေးညီလှုပ်ပေးလိုက်မယ်။ကြေညာပြီးနောက်ပိုင်းတိုးပွားလာတာတွေကိုတော့အခွန်ဆောင်ရမယ်စသဖြင့်ပေါ့လေ။ဒါဆိုမည်သူမဆိုမိမိတို့ရဲ့ပိုင်ဆိုင်မှုကိုထုတ်ဖော်ကြေညာပြီးသားဖြစ်သွားမယ်။ဝင်ကြီးတွေဝင်လေးတွေဘဘကြီးတွေဘဘလေးတွေသူတို့ရဲ့ပိုင်ဆိုင်မှုကိုပြည်သူကမျက်ဝါးထင်ထင်တွေ့မြင်ရမှာဖြစ်ပြီးတော့ခဝါချလိုက်သလိုတိုင်းပြည်လုံးတန့်ရှင်းသွားတဲ့တိုင်းပြည်ကြီးဖြစ်သွားမယ်။အဲ့နောက်ပိုင်းမှာတော့တိုးလာမှုမှန်သမျှကိုအခွန်ဆောင်ပေးတော့ပေါ့လေ။အဲ့လိုစဉ်းစားပြီးတော့အစိုးတစ်ခုတင်ဖို့ကျွန်တော်အကြံရေးပြီးတော့ပါတီကလူကြီးတယောက်ကိုကျွန်တော်ပြကြည့်ပါတယ်။အဲ့လူကြီးကဟာမင်းတို့ဟာကွာင်မဲပြဿနာပဲ။သွားမလုံနဲ့။လူကြီးကြိုက်မှာမဟုတ်။တချို့ကလက်ညှိုးထိုးမလွဲတဲ့ပိုင်ဆိုင်မှုတွေရှိနေတယ်။တချို့ကသူတို့ပိုင်ဆိုင်တာတောင်သူတို့မသိဘူး။တိုင်းမှုတွေကဖားပြီးလုပ်ပေးထားတာ။အဲ့ဒါကိုသူတို့ပိုင်မှန်းတောင်မသိဘူးတဲ့။အဲ့လိုဖြေတယ်။ဒါကြောင့်မို့ကျွန်တော်တို့မဲရှုံးတာလည်းဖြစ်နိုင်တယ်။ဘာလို့လဲဆိုတော့ပြင်မနာမြူထဲမှာအတော်လှပတည်သက်ကျဲဝန်းတဲ့တပုံစံနဲ့အစ်စ်မြင့်တိုက်အိမ်လေးလုံးကျွန်တော်တွေ့ရ။လူနေတာလည်းမတွေ့ဘူး။အမဲပိတ်ထားတယ်။ဆောင်လောက်ပဲရှိတယ်။ဘသူဟာလဲလို့ဆက်စုကြည့်တော့အဲ့ဒါသမီးတော်အိမ်ရာတဲ့။သူတို့ပိုင်မှန်းကိုမသိတာလား။ဒီအိမ်တွေကပဲအစ်စ်နှိမ့်လို့လာတော့မသိဘူး။တခါမှလာတာမတွေ့ဘူးတဲ့။ပေါ်တဲ့လူတွေကြတော့လေပေါ်မှာပေါ်ပြနော်။အဲအခုချိန်မှာတော့ပြည်သူတင်မြောက်ပါတယ်ဆိုတဲ့အစိုးရအသစ်ပေါ်လာခဲ့ပါပြီ။ဒီအစိုးရအသစ်မှာ2012ဂျာဘက်ကနေလွှတ်တော်တဲ့ရောက်လာပြီးပထမဦးဆုံးအစိုးတင်ခဲ့တဲ့အစိုးရအဖွဲ့ဝင်ရဲ့ပိုင်ဆိုင်မှုကိုကြီးညာပေးပါဆိုတဲ့အစိုးရအစိုးရဦးဝင်းမြင့်ဟာအခုချိန်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌကြီးဖြစ်နေပါပြီ။ဒီချိန်မှာမီဒီယာသမားတယောက်ကမဆိုင်မတွမိခဲ့တယ်ခင်ဗျ။ NLD အစိုးရလက်ထက်မှာတာဝန်ယူမဲ့လူတွေရဲ့ပိုင်ဆိုင်မှုကိုကြီးညာပေးဖို့စီစဉ်ရှိပါသလားဆိုတော့လက်တလောအစီအစဉ်မရှိသေးပါဘူးလို့ဖြေကြားခဲ့ကြောင်းသိရပါတယ်။မိမိအတိုက်ခံတုန်းကတော့ပိုင်ဆိုင်မှုတွေကြီးညာပေးပါကြီးညာပေးပါလို့အစိုးတင်ခဲ့ပြီးမိမိလည်းအစိုးရဖြစ်ကောပြပြပေါ်လို့ပြောတာကြီးကတော့တိတ်ဘဝင်ကြစီရမကောင်းလှပါဘူးအခု NLD ကဖွဲ့စည်းထားတဲ့ရန်ကုန်မြို့တော်စီရင်တာယာရေးကော်မတီရဲ့ထုတ်ပြန်ထားတဲ့ကြေညာချက်အသစ်ထဲမှာပြည်သူကိုဗဟုပြုသောအစိုးရတရက်တွင်ပါဝင်ကြသောအစိုးရအဖွဲ့ဝင်လူကြီးများသည်အာဂတိတရား၄ပါးကင်းစင်တော်လဲပြည်သူအတွက်စီမံခန့်ခွဲမှုလုပ်ရည်ကိုင်းရည်အရေးချင်းမရှိဘဲပြည်သူအကျိုးကိုမဆောင်ရွက်နိုင်ခဲ့လျင်ရဲဝင့်စွာနှုတ်ထွက်ပေးခြင်းအစာတို့အသက်ခါချင်းတို့ကိုအမြန်ဆုံးဆောင်ရွက်ပေးရန်တာဝန်မှာပြည်သူအကျိုးလိုလားသောအစိုးရတိုင်းဤတာဝန်ဖြစ်သည်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီဖော်ပြချက်ကိုဝမ်းမြောက်ဝမ်းသာကြိုဆိုပါတယ်။လက်တွေ့လုံမလုံတော့စောင့်ကြည့်ရမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့သမရဤဦးသိန်းစိန်အစိုးရလက်ထက်မှာ clean governance တန်ရှင်သောအစိုးရ good governance ကောင်းမွန်သောအုပ်ချုပ်မှုလို့ကြွေးကြော်ခဲ့ပြီးမြဲသူတယောက်တည်းလိုက်နာနေသလိုဖြစ်နေပြီးကျန်တဲ့လူတွေအချို့ဟာထင်ရှားဆိုင်လှုပ်ဆောင်ချက်တွေရှိခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။အခုအစိုးရတဲ့ဟာအရင်အစိုးရနဲ့ဘာမှမတူဘူး။လက်ဖက်ရည်ဘိုးကိုလုံးဝပေးစရာမလိုဘူးဆိုတာကိုလည်းဘလောက်ထိကြာကြာအောင် နေနိုင်မလဲဆိုတာမပြောနိုင်ပါဘူးအသင်းညာကလာမှာဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်အချို့ဟာသူတို့ဌာနနဲ့သက်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေဖွင့်လှစ်ထားတဲ့ငွေဆောင်တို့ငပလီတို့အင်းလေးတို့မှာရှိတဲ့ဟိုတယ်တွေမှာမိသားစုလိုက်အခမဲ့အပန်းဖြေနေထိုင်တက်ခုနေကြတာကြားသိရပါတယ်ဒီညွန်ချုပ်တရားအစင်အစိုးရလက်ထက်ကလက်ကျန်နေပါတက်ထွက်ဒီများတယ်ဗျသူတို့အထက်က NLD ဝင်ကြီးများကသူတို့ကိုဘလို့ကင်တွင်မှာလဲစိတ်ဝင်စားစရာပါပဲဝင်ကြီးအစ်စ်တွေနဲ့အတွင်းဝင်များညွန်ချုပ်အဟောင်းများရဲ့အားပြိုင်ပွဲဟာကျွန်တော်ကတော့လက်မစားတဲ့ဘက်ကအသာစီးရပါစေလို့ဆန္ဒပြုရင်ခုအစိုးရတည်းရဲ့ဝင်ကြီးများလဲပိုင်ဆိုင်မှုကြီးညာတင့်ပါကြောင်းတင်ပြလိုက်ပြစီပြတို့ရေ
ကျွန်တော်ဥလဆွေပါ